ပညာရေးဥပဒေပြုပြင်ပြောင်းလဲဖို့တောင်းဆိုရင်ဆန္ဒပြရကဖမ်းဆီးခံထားရသူတွေပြန်လွတ်ပေးရေးဆန္ဒပြပွဲတွေကိုအကျဉ်းဖက်ဖြိုခွင်းခဲ့တာမှာတာဝန်ရှိသူတွေကိုအရေးယူရေးစားတဲ့တောင်းဆိုချက်တွေနဲ့ဒီကနေ့တောင်းဆိုဆန္ဒပြကြတာမှာလူတချို့ဖမ်းဆီးခံခဲ့ရပါတယ်ရန်ကုန်တိုင်းမန္တလေးတိုင်းပဲခူးတိုင်းအေယာဝတီတိုင်းတနင်္သာရီမကွေးတိုင်းစားတဲ့နေရာအနှံ့မှာတက်ကြွလှုပ်ရှားသ
ောင်နေဖြစ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘဂတာဥက္ကဋ္ဌကိုကျော်ကိုကိုနဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီဝင်ကိုအနန္ဒဆင်အောင်တို့ဦးဆောင်လှုပ်ရှားခဲ့ကြတာပါပဲခူးတိုင်းလက်ပန်းမြို့မှာဒီလအစောပိုင်းကငင်းညံ့စွာဆန္ဒပြနေသူတွေကိုလုံခြုံရေးအာဏာပိုင်တွေကအင်အားသုံးနေနေခဲ့ပြီးဖမ်းဆီးခံခဲ့ရတဲ့လူပေါင်း100ကျော်တဲ့ကကျန်နေသေးတဲ့လူတွေကိုပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီပညာရေးစနစ်အတွက်ကြိုးပမ်းမှုတွေဆုံးခဲ့မရောက်သေးတဲ့အကြောင်းကျောင်းသားကောင်းဆောင်ကိုကျော်ကိုကိုကဆန္ဒပြပွဲအတွင်းမိကွန်းထဲမှာပြောကြားသွားပါတယ
်ဒီမိုကရေစီကလည်းအပြည့်ဆုံးနေတော့ဘူးတော်လာမဲ့ကြီးလားအပြီးဆုံးနေပါဘူးပညာရဲ့လောက်သားမှုကမပြီးဆုံးနေပါဘူးအစစရရမပြီးဆုံးနေပါဘူးလက်ခုလက်မှာပဲဖြစ်ပါသေးတယ်တောင်တောင်းသားပြည်သူတွေတတိယကြဖို့အနောက်ရကြဖို့လက်ပောင်းပြည်လက်ပရန်ပြည်ကတတိယပြနေပါလေဆိုတော့ကျွန်တော်တို့စက်ကောမှာဖြစ်ပါလေကျွန်တော်တို့တွင်ဝင်နေမှာမဟုတ်ပါဘူးချိန်ကုန်နေမှာမဟုတ်ပါဘူးလွတ်တော်ထဲမှာအေးစစ်စစ်နေမှာမဟုတ်ပါဘူးကျွန်တော်တို့ဈာမသွားရပါလိမ့်မယ်ကျွန်တော်တို့အလံတွေကိုကြွားဝေးအတန်တွေကိုနားဆွေးထားရပါလိမ့်မယ်
ဒီဆန္ဒပြပွဲမစခင်ကတည်းကအာဏာပိုင်တွေကအင်အားလုံးအင်းနဲ့စောင့်ကြည့်မှုတွေရှိနေပြီးကျောင်းသားတွေဘက်ကဆန္ဒပြပြီးလူစုခွဲလိုက်ချိန်မှာတော့ဖောင်ဝန်ထုတ်ခံထားရတဲ့ကျောင်းသားကောင်းဆောင်ကိုအနန္ဒဆရာအပါဝင်ကျောင်းသား၃ဦးဖမ်းဆီးခံထားရတယ်ဆိုပြီးဘဂတများအဖွဲ့ချုပ်လုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌကိုလင်းထက်နိုင်ကဆိုပါတယ်
ဒီလိုနောက်ဆုံးပြလာတော့ကိုနနာဖြစ်အောင်ဖန်ပြီးခံလိုက်ရတယ်ဆိုကိုနနာဖြစ်အောင်နဲ့နောက်ထပ်ဟိုညဦးပေါ့နောက်ထပ်ရှင်းရတာဆုံးကိုအောင်ထက်အောင်ခအောင်လေးပေါ့နော်အဲ့လိုမျိုးအမိဆန်လေးတွေကိုကျွန်တော်ကြားတယ်ဒါပေမဲ့အဲ့တော့ကျွန်တော်ကဟိုအတုံးရောက်လုံးအတိအပြုကတင်းင်းချက်လက်မကြဘူးဒါပေမဲ့ကိုနနာဖြစ်အောင်ကတော့ဖြေရတယ်ဆိုတော့ကျွန်တော်အတိအပြုနိုင်ပါတယ်ဟိုဒါကြောင့်ဟိုမှာ၃ဦးပေါ့နော်ဖန်ပြီးနေကြတယ်မြင်းကြမှာ၅ဦးဖန်ပြီးနေကြတယ်
အလားတူမန္တလေးမြို့မှာလည်းဆန္ဒပြမှုတွေကိုအာဏာပိုင်တွေကတားဆီးဖို့ကြိုးစားခဲ့ကြသလိုပဲခူးတိုင်းတောင်ငူမြို့မှာလည်းအတားအဆီးတွေကြုံခဲ့ရပါတယ်။ AR တိုင်းဟင်္သာရမြို့မှာလည်းကျောင်းသားတွေပြန်လွတ်ပေးရေးနဲ့အကြမ်းဖက်မှုတွေကိုတာဝန်ယူဖြေရှင်းပေးဖို့အတွက်တောင်းဆိုချက်တွေနဲ့ဆန္ဒပြခဲ့ကြသလိုမြောင်းမြမြို့မှာလည်းအလားတူဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်။မကွေးမြို့မုံရွာမြို့ဒဝဲမြို့တွေမှာလည်းအလားတူဆန္ဒပြခဲ့ကြပါတယ်။မန္တလေးတိုင်းမြင်းညံမြို့မှာတော့ဆန္ဒပြပွဲအတွက်တက္ကသိုလ်နှစ်ခုကကျောင်းသား50ခန့်စုဝေးပြီးစထွက်လာချိန်မှာပဲမြင်းညံဒီဂရီကောလိပ်ကသင်္ချာဒုတိယနှစ်ကျောင်းသားကိုညံမြင့်သားပါဝင်5ဦးကိုအာဏာပိုင်တွေကအကြမ်းဖက်ဖမ်းဆီးသွားတဲ့အကြောင်းမြင်းညံဘဂတများအဖွဲ့ချုပ်ကကိုခိုင်မြဲဆန်ကပြောပါတယ်
။အယောက်50ကျော်လည်းစထွက်တယ်။အဲဒီစထွက်တဲ့မြို့ဒီကောင်လေးတိုင်းရဲ့အချိန်မှာပဲကျွန်တော်တို့ဇလန်လေးပိုင်းထောင်းပြီးကြာပြီကျွန်တော်တို့အဲဆီရက်ကနေခြေဇလန်နှစ်လမ်းလောက်တွားမယ်ပြီးမယ်လုံတုံဒေါ်ကြီးမိုးကြီးနဲ့ရောက်ချလာတယ်ဆွေအုပ်ကဝန်တာအဓိကကခရိုင်ရဲမှုပါပဲဆွေအုပ်ပါပဲကျွန်တော်တို့ဒီကစခန်းမှုတွေပါပဲပါပြီးတယ်အဲ့ဒါကျွန်တော်တို့ဆက်ထွက်မယ်ကျွန်တော်တို့လောကအကြမ်းမပြေးနိုင်ဘူးကျွန်တော်ချုပ်မှလည်းမဖြစ်ဘူးလားဘာများဒေါ်ကြီးမိုးကြီးလာပြောအဲ့ဒါကျွန်တော်နံပါတ်တုတ်တွေလည်းပါတယ်ဒါပေမဲ့နံပါတ်တုတ်တော့ထုတ်တော့ထုတ်တယ်မရိုက်နိုင်ဘူးလက်ပြည့်နေတော့ဝိုင်းချင်းရောက်ပါတယ်
ပြီးခဲ့တဲ့မလ၁၀ရက်နေ့ကလက်ပန်းမြို့မှာဖမ်းဆီးထိတ်သိမ်းခံရတဲ့ကျောင်းသားတွေဝင်းရံအင်အားစုတွေက69ဦးကိုတော့အာမခံမပေးဘဲပုံမှန်5ခုနဲ့တရားစွဲဆိုထားသလို12ဦးကိုတော့ပုံမှန်3ခုနဲ့တရားစွဲဆိုထားပြီးအာမခံနဲ့ပြန်လွှတ်ပေးထားပါတယ်။ပြန်ကြားရေးဝန်ကြီးဌာနကတော့ဖမ်းဆီးခဲ့တဲ့လူပေါင်း128ယောက်နဲ့သတင်းတော့2ဦးပါဝင်လူ90ကိုပြန်လွှတ်ပေးလိုက်ပြီဖြစ်ကြောင်းဒီသတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်။မလ25ရက်နေ့ကတော့လက်ပန်းတရားရုံးမှာကျောင်းသားနဲ့အရက်သား69ဦးကိုပုံမှန်5ခုနဲ့တရားစွဲဆိုလိုက်သလိုဒီကနေ့ဆန္ဒပြမှုမှာပါဝင်တဲ့ကျောင်းသားကောင်းဆောင်ကိုကျော်ကိုကိုနဲ့ကိုအနန္ဒဆင်အောင်ပါဝင်၄ဦးကိုလည်းဖမ်းဝန်းထုတ်ခဲ့တာဖြစ်ပါရဲ့ရှင်